ကမ္ဘောဒီးယားနိုင်ငံမှာတရှိထင်ရှားချန်နေတဲ့ခမာနီခေါင်းဆောင်နေရာဟာ1980ဒီလိုနှစ်တွေတုန်းကလူမျိုးတို့တပ်ဖြတ်မှုတွေအတွက်ပြည်စီကြောင်းနိုင်ငံတကာတရားခွင်ကဆုံးဖြတ်လိုက်ပြီး1980ဖြစ်ပြီးလိုက်ပါတယ်။အသက်90နှစ်အရွယ်ရှိနေပြီဖြစ်တဲ့ခမာနီခေါင်းဆောင်အောင်နှောင်ချန်နဲ့အသက်89နှစ်အရွယ်သမရဟောင်းကျူစတဖန်တို့ဟာလူသားတွေပေါ်ကျွလွန်တဲ့ရာဇဝမှုတွေအတွက်အပြစ်ရှိကြောင်းကုလသမဂ္ဂရဲ့ဖန်ပေါ်မှုနဲ့ဖွဲ့စည်းထားတဲ့ကမ္ဘောဒီးယားနိုင်ငံကနိုင်ငံတကာတရားခွင်ကဒီနေ့ပဲဆုံးဖြတ်လိုက်တာပါ။သူတို့နူဖော်ဆွဲဆိုထားတဲ့မှုတွေထဲမှာတော့လူသားမှုတုတ်တင်ရှင်းလင်းမှုကြေကျုံပြမှုညှဉ်းပန်းနှိပ်စက်မှုနိုင်ငံရေးလူမျိုးရေးဘာသာရေးပေါ်အခြေခံပြီးအရေးယူမှုတွေလည်းပေါ်လာပါတယ်။ VN နဲ့ခြံလူမျိုးစုအနွယ်တွေကိုတပ်ဖြတ်မှုတွေလူမျိုးတပ်ဖြတ်မှုနဲ့အရေးယူခံရတယ်လို့ကိုယ်တော်ဆန္ဒနဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုနဲ့လူမျိုးစံတဲ့လောက်ရတွေပါဝင်ဂျနီဗာသဘောတူညီချက်ကိုချိုးပေါက်တဲ့မှုတွေနဲ့လည်းဆက်ဆိုခံရကြရတာပါ။ခမာနီကွန်မြူနတီအုပ်စုမှာသူတို့နှုတ်ကတက်ရှိထင်ရှားချန်နေတဲ့အစ်စ်မြေဆုံးခေါင်းဆောင်နှုတ်လည်းဖြစ်ပါတယ်။နှုတ်ဆုံးကတော့နှစ်ပြည်ညှဉ်းပန်းနှိပ်စက်မှုနဲ့အလုံချက်စကန်နီမှာပြင်းမလို့နဲ့ဒဏ်တွေပါဝင်ဖိနှိပ်မှုမျိုးစုံနဲ့လူ200လောက်တိစုံးခဲ့ရတာဗီယက်နမ်နိုင်ငံကြောင့်လို့ပြောဆိုထားပါတယ်။လူတော်များကလည်းရင်းနှက်ပြီးစုလိုက်ပြုံလိုက်တက်ဖြတ်ခံရပြီးနောက်ပိုင်းမှာကမ္ဘောဒီးယားရဲ့လူသားခွင့်ပြင်းနဲ့လည်းထိရှားခဲ့ပါတယ်။ဒါကြောင့်တတိယဆုံးပြည်တယ်ချက်ခံနေရတဲ့ခမာနီခေါင်းဆောင်တို့ကစော်ဝတီရခွင့်တစ်ခုမှလည်းလူတွေကိုအဆုလိုက်ကြုံလိုက်အတင်းအကျပ်ရွှေ့ပြောင်းမှုတွေနဲ့လက်ဆဖျောက်တဲ့လူရုပ်တွေတွေနဲ့အပြစ်ရှိတဲ့အကြောင်းလေးဆုံးဖြတ်ထားပါတယ်။